ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ပြောပြသွားတာပါဆက်လက်ပြီးတော့မြန်မာရွှေပြောင်းလုံသမားတွေအပါအဝင်ထိုင်းနိုင်ငံကအခြေအနေတချို့ကိုတင်ပြပါဦးမယ်ထိုင်းနိုင်ငံအတွင်းမှာတရားမဝင်အထောက်အထားမဲ့အလုပ်လုပ်ကင်နေကြတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယားဗီယက်နမ်ရွှေပြောင်းလုံသားတွေကိုပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ထုတ်ပေးမယ်အကြောင်းထိုင်းဆိုရအဖွဲ့ကဇူလိုင်လ9ရက်နေ့မှာအတည်ပြုပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကဆက်ပြောပြပါမယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာတရားမဝင်အထောက်ထားမဲ့နေထိုင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယားဗီယက်နမ်ရွှေပြောင်းလုပ်သားတွေကိုထိုင်းဆိုရကနေမြေတစ်ခုထဲမှာပဲအလုပ်လုပ်လို့ရတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ကိုလုပ်ပေးမယ်ဆိုပြီးထိုင်းဆိုရကဇူလိုင်လ9ရက်နေ့မှာအတည်ပြုခဲ့ပါတယ်။မကြာခင်မှာဒီအထောက်ထားလက်မှတ်တွေလုပ်ပေးတော့မှာဖြစ်တယ်လို့လည်းအလုပ်သမားရေးတက်ကြွလှုပ်ရှားသူမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ထိုင်းဆိုရကျော်ခွင့်ရပုဂ္ဂိုလ်ဖြစ်တဲ့နိုင်တနာကော1.6နာနေပြီးတော့ဇူလိုင်လ9ရက်နေ့မှာထိုင်းနိုင်ငံမှာရှိနေနေပြီးတာရုံးနေနေပြီးတာအလုပ်လုပ်နိုင်တယ်ဆိုတဲ့မြန်မာလာအိုကမ္ဘောဒီးယား PNN ဆိုတဲ့ရှေ့ပြောင်းလူသားတွေကိုအထောက်အထားမရှိတဲ့သူတွေကိုပန်းရောင်ပတ်ကတ်လုပ်ပေးမယ်လို့အတည်ပြုလိုက်တာပေါ့ကိုဗစ်တကူအလောကာလမှာထိုင်းစီးပွားရေးပြန်လည်ပြီးတော့နန္နန်ကူလာဖို့အဲ့ရှေ့ပြောင်းလူသားတွေကလည်းအထောက်အပံ့စီရအတွက်ထိုင်းနိုင်ငံမှာရောက်နေတော့တရားမဝင်နေတဲ့လုပ်ကိုင်နေတဲ့အဲ့ဒီနိုင်ငံသားဒီမျိုးဧည့်သည်နိုင်ငံသားဒီမျိုးတက်ကြလို့ဒီအပြင်အထောက်အထားအစ်လုပ်ပေးခြင်းအားဖြင့်ဒီမှာအကျိုးပြုနိုင်တယ်လို့ပြောယူဆလာပေါ့လေ
အခုပန်းရောင်ကတ်ပြုလုပ်ဖို့အတွက်ကအလုပ်ရှင်ကအလုပ်ကိုင်ရှာဖွေရေးဦးစီးဌာနကိုလုံသားအမိစီရင်တင်ရမှာဖြစ်ပြီးရက်ပေါင်း60အတွင်းမှာအလုပ်လုပ်ခွင့်လက်မှတ်လျှောက်ထားရမှာဖြစ်ပါတယ်လောလောဆယ်ကုန်ကြဈေးကတော့ဘတ်ငွေ1000သာကုန်ကြအောင်မှာဖြစ်တယ်လို့လည်းဦးမိုးကျိုးကဆိုပါတယ
်အလုပ်ရှင်ကနေပြီးတော့သက်ဆိုင်ရာလုံသားဌာနကသွားပြီးတော့ name list ပေါ့ပြည်ချင်းတင်တယ်ပြည်ချင်းတင်ပြီးတော့ရပောင်း60ပြန်ဆိုတော့2လအတွင်းပါတော့မိရင်းတင်တယ်အဲမိရင်းတင်တဲ့ခါမှာဖောင်ဖြည့်ကက100ဝတ်ပံပေက900 1000ဘတ်1000နဲ့လျှောက်ထား
အခုဆိုရင်ထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်ခွင့်လက်မှတ်ဖြစ်တဲ့ပန်းရောင်ကတ်လုပ်ပေးမယ်ဆိုတဲ့သတင်းကြောင့်တရားမဝင်ဝင်ရောက်လာသူတွေဟာနေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်ဝင်လာနေစေဖြစ်ပါတယ်တချို့လဲထိုင်းနိုင်ငံကိုရောက်ရှိပြီးအလုပ်လုပ်ကင်ဖို့စောင့်နေသူတွေရှိသလိုတချို့လဲအဖမ်းဆီးခံရပြီးနေရပြန်ပို့ခံရသူတွေလည်းရှိနေတာပါအခုလိုမျိုးတရားမဝင်နေထိုင်နေရတဲ့သူတွေအတွက်အလုပ်လုပ်ခွင့်လက်မှတ်လုပ်ပေးမယ်ဆိုတဲ့ကိစ္စဟာအထောက်ထားမဲ့အလုပ်သမားတွေအတွက်ဝမ်းမြောက်စရာသတင်းဖြစ်ကြောင်းဒီလက်မှတ်ရှိမယ်ဆိုရင်အလုပ်သမားအခွင့်အရေးနဲ့အပြည့်အဝရရှိမှာဖြစ်ကြောင်းကိုလည်းပြောပြပါဗျာအဲ
့တော့ဆက်ဆက်ရှင်းရရှင်းဒီဒီအားလည်းဖွဲ့စည်းပါပါတီစစီအရင်ကောခကြောက်စီရမလို့တော့ဘူးနံပါတ်1ကထိုင်းနိုင်ငံတက်ဆိုင်ရာ COCB ကန်တွေကိုဒီဆက်ဆံတန်းပြပြီးတော့ကုသမှုခံယူလို့ရတယ်ပြီးတော့တက်မှတ်ထားတဲ့ထိုင်းဥပဒေတိုင်းတက်မှတ်ထားတဲ့လောကဘာဝယ်အလုံမအခွင့်အရေးတွေအစုံတရာရရှိနေ
အခုထိုင်းဆိုရလုတ်ပြီးမဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုံလုတ်ခွင့်လက်မှတ်ဟာ2023ခုနှစ်ဖေဖော်ဝါရီလ23ရက်နေ့အထိတက်တန်းရှိမှာဖြစ်ပြီးနောက်ထပ်တစ်နှစ်တက်တန်းနှစ်ကြိမ်ထပ်တိုးနိုင်တယ်လို့2025ခုနှစ်ဖေဖော်ဝါရီလ23ရက်နေ့အထိအလုပ်လုပ်ကင်ခွင့်နေထိုင်ခွင့်ရရှိသွားမှာဖြစ်တယ်လို့လည်းထိုင်းဆိုရပြောခွင့်ရသူကထုတ်ဖော်ပြောဆိုသွားပါတယ်ရှင်